မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါမြတ်စေ
ဒီဂါဇာမှာ14လလောက်ကြာစူစူဝါဖြစ်လာခဲ့တဲ့တိုက်ပွဲတွေကအခုမှဘာကြောင့်အပြစ်ရက်လိုက်နိုင်တာလဲ
14လဆိုတာသိကြမြင်တဲ့စစ်ပွဲဖြစ်ပါတယ်အရှိလက်ပိုင်းမှာဖြစ်တဲ့စစ်ပွဲတွေမှာနောက်ပြီးပြင်းလဲအပြင်းထန်ဆုံးစစ်ပွဲလူတွေအသေးအပြောက်အထိခိုက်လည်းပဲအင်တန်များပြီးဂါဇာဆိုတာလည်းရရမရှိအောင်ပျက်စီးတော့ပြီးဖြစ်ပါတယ်ဆိုတော့နှစ်ဖက်လုံးကလည်းစစ်ပန်းနေပြီလို့ပြောရင်လည်းရပါတယ်ဒီချိန်မှာတော့သူတို့နာသိင်ပေါ်လေနောက်ပြီးတော့ဟမတ်စ်တွေအတိကအားထားတဲ့သူတို့ရဲ့မြောက်ပိုင်းကနေပြီးတော့သူတို့တဲစစ်မျက်နှာဖွင့်ပြနေဟက်စ်ဘူလာတွေကလည်းပဲငြိမ်သွားတယ်လေဗနန်မှာနောက်ပြီးတော့သူတို့တွေရဲ့နောက်မှအတိကရှိနေတဲ့အီရန်ကလည်းပဲအစ္စရေးနဲ့အပြင်းထန်ထိတိုက်ပြီးတော့နှစ်နိုင်ငံကြားကျပြန့်တဲ့စစ်ပွဲကြီးဖြစ်လာမှာလို့ဆိုရဲဆိုရင်ဟန်ချီရတဲ့သူလဲထင်းထင်းသိမ်းလှုပ်ပါတယ်ဒါကြောင့်စစ်ပွဲဟာအချိန်ကျလာတဲ့ကြားရမယ့်အချိန်တွေဖြစ်တယ်အဲပို့ပြီးအရေးကြီးတာကတော့အမေရိကန်အစိုးရရဲ့ဖိအားပဲဖြစ်ပါတယ်အမေရိကန်ကသူတို့ဘက်မှာအော်ဒါအစည်းအဝေးနိုင်ငံဆိုတော့အမေရိကန်ကအဓိကဖိအားပေးရပေါ့လေအီဂျစ်နဲ့ဂျော်ဒန်တို့ကလည်းဒါအစ္စရေးနဲ့လည်းသူတို့မဆွေနိုင်ကြတယ်ပဲကတာကလည်းပဲပြည်နယ်ပဲကိုညှိနှိုင်းဒါကိုအတိကတိုင်ခံပြီးတော့လုပ်ပေးတယ်ဆိုတော့သူတို့ရဲ့ PR တွေကြောင့်လည်းပါတယ်လို့ပြောမှာပါအတိက
အဲ့တော့ဒီလို American PR ပေးပြီးတော့အခုလို့ဒီစစ်ပွဲတွေဟိုရက်တက်နိုင်လိုက်တဲ့အပေါ်မှာပေါ့သမ္မတ Biden ကလည်းသူ့ကြောင့်ပေါ့သမ္မတ Trump ကလည်းသူ့ကြောင့်ဆိုပြီးတော့အမှတ်ယူကြပါဗါတယ်အဲ့တော့ credit ပေးမယ်ဆိုရင်ဘယ်သူ့ကိုပေးပါမလဲ
နှစ်ယောက်လုံးရသင့်ပါတယ်ဒါပေမဲ့တကယ်တမ်းဒီစစ်ပွဲကိုရပ်ဖို့တဲ့အဆိုပြုခဲ့တာကသမ္မတဘိုင်ဒန်က2023မေလကတည်းကစပြီးအဆိုပြုခဲ့တာပါဒါပေမဲ့အစ္စရေးကမလိုက်နိုင်ဘူးအကြောင်းကြောင်းနဲ့ဆွဲနေတယ်ဒေါ်နယ်ထရမ့်ကရွေးကောက်ပွဲနိုင်ပြီးသမ္မတတော့မဖြစ်သေးဘူးသူရဲ့အရှိလက်ပိုင်းအတွက်သူသိအားထားအာကိုအားထားပြုတဲ့အဲစတီဗ်ဝစ်ကော့ဖ်ကအိမ်မှာသွားပြီးတော့ဆွေးနွေးရဲ့အထက်မှာသွားပြီးတော့ပါဝင်ပြီးတော့ညှိနှိုင်းစီတယ်ဆိုတော့ဒေါ်နယ်ထရမ့်တို့ညှိနှိုင်းတဲ့ခါမှာပုံပြီးပြင်ထန်တဲ့ဖိအားဖြစ်ပါတယ်ဒေါ်နယ်ထရမ့်ကအစ္စရေးကိုလည်းလိုက်လျောတယ်အများကြီးလိုက်လျောတဲ့လူဟာသူကအစားကြရတယ်အခုလည်းပဲသမ္မတဘိုင်ဒန်ပိတ်ထားခဲ့တဲ့အစ္စရေးကိုထောက်ပံ့မဲ့ပုံကြီးကိုသူကပေးဖို့ခွင့်ပြုတာအစားပေါ်တယ်အများကြီးလိုက်လျောထားရရှိပါတယ်နောက်ပြီးတော့ဒေါ်နယ်ထရမ့်ကအစ္စရေးဝန်ရှိနေတာညာဟုတ်ပေါ်မှာအများကြီးဩဇာလွှမ်းမိုးတဲ့လူဖြစ်ပါတယ်အစားကြရပစမတဲမှာကလေးကသူကအစ္စရေးလူကြအများကြီးလုပေးခဲ့တယ်ယေရုရှလမ်ဘုရားမှအစ္စရေးမျိုးတော်ဖြစ်သတ်မှတ်ခဲ့တာအပါဝင်နောက်ပြီးတော့သူကညီတက်အောင်လုပ်ခဲ့ဆိုတော့သူရဲ့ဩဇာကပူပြီးတော့ထိရောက်တယ်လို့ပြောမှဖြစ်ပါတယ်။နေရာလုံးကတော့ credit ပေးရမှာပါဒါပေမဲ့လည်းဒေါ်နယ်ထရမ့်ကအစ္စရေးပေါ်မှာပူပြီးတော့ဖိအားပေးနိုင်တယ်ပေါ့လေသူကပူပြီးဩဇာတက်ရောက်တယ်လို့ပြောမှဖြစ်ပါတယ်။
အဲ့တော့ဒီစစ်ပွဲကိုအတိုင်းရှုံးဘယ်လိုသတ်မှတ်ပါမလဲ။ဘယ်ဘက်ကနိုင်တယ်လို့ပြောလို့ရမလဲ
။ပြောရခက်ပါတယ်။တကယ်တော့ဟာမတ်စ်တွေကသိပြီးတော့အထီးခိုက်အများကြီးရှိခဲ့ပေမဲ့သူတို့ရှုံးတယ်လို့မသတ်မှတ်ပါဘူးဟာမတ်စ်ခေါင်းဆောင်တယောက်ကိုဟို BBC ကအစီအလပိုင်းတွင်ကျင်တဲ့ Jeremy Bowen ရဲ့ interview ကိုကျွန်တော်ကြည့်လိုက်တဲ့အခါမှာအဲ့ဒီသူတို့ကလည်းပဲသူတို့နိုင်တယ်လို့သတ်မှတ်တယ်။ဘာကြောင့်လဲဆိုတော့သူတို့ဟာအဓိကအဖြစ်ကတော့ Donald Trump ရဲ့ပထမသက်တမ်းကလေးကသိမ့်မိန်သွားခဲ့တဲ့ Palestine cause Palestine အရေး Palestine နိုင်ငံထူထောင်ရေးဆိုတာလုံအောင်ကိုမိန်မိန်သွားသောဖြစ်သွားတယ်။ Donald Trump က Israel ကိုပုံအောင်ပေးပြီးတော့ဟိုဂါဇာဒေသမှာလည်းမင်းတို့ဖုန်ဖျောငါစီးပွားရေးဘာညာလို့ပဲငွေအနဲ့ဖိပြောလုခဲ့တဲ့အခါမှာဂါဇာဒေသမှာရှိတဲ့ပါလက်စတိုင်းတွေဟာအစ္စရေးရဲ့မျက်စိအောက်မှာနေရတဲ့အခြေအနေမျိုးဖြစ်သွားတယ်ပေါ့လေအစ္စရေးတပ်သားတွေဆိုတော့ဒီကိစ္စကိုသူပြန်လဲဖော်ထုတ်ချင်လို့လည်းပဲအစ္စရေးဒေသခံတွေကိုဝင်ဖန်ခဲ့တာလို့သူကပြောပါတယ်နောက်တစ်ခုကသူတို့ကအမြင်လို့သတ်မှတ်တာကအစ္စရေးဟာတကယ်တော့ဟာမတ်စ်ကိုအကြမ်းဖက်အဖွဲ့နိုင်ငံတကာလည်းသတ်မှတ်ထားတာပါလေအစ္စရေးလုံးဝအမြင်ပြအောင်သုတ်စင်ပလိုက်ဖို့ဆိုပြီးတော့ရွေပြီးတော့တိုက်ခဲ့တာဒါပေမဲ့ Hamas are still survive သူတို့ကသုတ်စင်ခြင်းမခံခဲ့ရဘူးဆိုတော့သူတို့ကမဆုံးဘူးအရင်မနေဘူးလို့သူသတ်မှတ်ပါတယ် Israel ကလည်းပဲ Donald ဒီ Netanyahu ကသာ Hamas ကိုလုံးဝဖယ်ရှားပစ်မယ်ဆိုပြီးတော့ကြွေးကြော်ပြီးတော့လုပ်နေပေမဲ့ပြည်သူအများစုကတော့သူတို့ဒဇာခံတွေပြန်လဲလွတ်မြောက်ပြီးတော့ညီညာရေးကိုပဲတိစောက်ခြင်းနဲ့သဘောရှိနေကြပါတယ်ဆိုတော့ဒီငါတစ်ခုလုံးကြည့်လိုက်မယ်ဆိုရင်ဒါအဓိကအဖြစ်ပေါ့လေဘယ်ဘက်ကနိုင်တယ်ဆိုတော့ပြောရခက်ပါတယ်သို့တော်လည်းပဲနှစ်ဖက်လုံးအတွက်နှစ်သိမ့်ဒီနန်းနိုင်တဲ့အခြေအနေဖြစ်တယ်လို့ပြောမှာပါအဓိကနင်းနာခဲ့တာကတော့ဒုက္ခသည်တွေနဲ့ပါလက်စတိုင်းဒေသခံတွေပဲဖြစ်ပါတယ်အခုထိဒုက္ခရောက်နေရသေးပါသလို
အခုညှိနှိုင်းထားတဲ့အပြစ်ရဲ့အစ်စ်သုံးစင်းရောချောချောမွေ့မွေ့အောင်မြင်ပါမလား
သိမထင်ပါဘူးအခုပထမတစ်ဆင့်တော့မှဒီကနေ့ကျွန်တော်ပြောနေတဲ့တင်းလာနေပေါ့လေနိုင်နဲ့အမြပြောင်းလဲနေတယ်မနေ့ကအထီးက ဟိုမှာဒဇာကန်တွေထပ်ပြီးတော့လှုပ်မဲ့ကိစ္စမှာအခက်အခဲရှိနေတယ်။ပါလက်စတိုင်းဒုက္ခသည်တွေသူတို့နေရာကိုပြန်လာခွင့်ပေးမယ်ဆိုတော့အစ္စရေးမပေးဘူးနဲ့ပိတ်ထားတယ်။သူတို့ကိုလှုပ်ပေးမယ်လို့ပြောတဲ့အထက်မှာအရက်ဖက်အမျိုးသမီးတယောက်အဓိကအဖြစ်သူ့ကိုအရင်မလှုပ်ဘူးဆိုတာကိုအကြောင်းပြပြီးတော့ပိတ်တယ်။ဆိုတော့ပါလက်စတိုင်းဘက်ကလည်းငါတို့ပါလက်စတိုင်းကျင်းသားဘလောက်ဖန်ထားရဲဆိုတော့သူတို့က list မထုတ်ပြန်လို့အဲ့လိုလုပ်တယ်ဆိုပြီးတော့သူတို့အခြေတင်နေအများကြီးအခက်အခဲဖြစ်ခဲ့ပါတယ်။မနေ့ညနေပြီးမှအခုမှသဘောတူညီရရပြီးတော့တင်းလိုက်နေမနေ့မှာတော့အဲ့ဒီဒုက္ခသည်တွေဟာပြန်လာခွင့်ရနေပြီဆိုတာသိရပါတယ်။ဒါပေမဲ့ရှေ့ကိုဘယ်လိုအခက်အခဲတွေအဲ့လိုတုံလာရမယ်ဆိုတာဘလူးမမပြောနိုင်ပါဘူး။ဒါဆက်ပြီးတော့စောင့်ကြည့်ရမှာ။နောက်တစ်ခုကစောစောကပြောခဲ့တဲ့လေဘနန်မှာညင်သွားလို့လည်းပဲဒီစပွဲရနိုင်လို့ကျွန်တော်ပြောခဲ့တယ်။အခုလေဘနန်မှာလည်းဆောင်ကြည့်ရမှာပဲလက်ဘနန်တောင်ပိုင်းမှာဒီဟက်စ်ဘူလာတွေဆုတ်သွားပြီးတဲ့နောက်ဆိုတော့အစ္စရေးကပြန်ဝင်လာတယ်သူတို့ကထွက်ပေးရမလို့သဘောတူကြရတာဘာကြောင့်ပြန်ဝင်လာလဲဆိုတော့အစ္စရေးကအကြောင်းပြတယ်ဟက်စ်ဘူလာတွေထွက်ပြီးတော့လက်ဘနန်တပ်ဖွဲ့တွေလာမှာလက်ဘနန်တပ်ဖွဲ့တွေမရောက်လာတော့တဲ့ဒီဟာတွေဟက်စ်ဘူလာတွေပြန်လာမယ်ဆိုပြီးတော့သူတို့ပြတ်ခတ်သတ်ပြီးတော့တခါပြန်ဝင်လာတလုံးက7ယောက်လမ်းဒီစီသေးတယ်အခုမှပဲဒီနေ့လာမနေ့ကလာသဘောတူချက်ရပြီးတော့နောက်6လအထိချိန်ဆွေးဆိုင်နေဆွေးဖြစ်လာဆိုအဲ့လိုခလုတ်သင်းတွေကတော့အများကြီးပါပဲဆိုတော့တကူအခုပြစ်ခတ်စိတ်ဒီပင်နေတိတ်ပြီးတော့ fragile ပေါ့လေခနော်ခနဲ့ဖြစ်နေဆိုတော့အကုန်လုံးအောင်မြင်ဖို့ဆိုတာကတော့တိတ်ပြီးတော့ခဲရင်မှဖြစ်ပါတယ်ဒီအချိန်မှာမှအဟာ American Donald Trump ကလည်းပဲအဲ့ဂါဇာဒေသကို clean ဖြစ်အောင်သူကစမ်းရှောင်းလုပ်လိုက်မယ်ဒီဟာလုံးဝသုံးလို့မရတော့ဘူးဆိုပြီးတော့အဓိကအဲ့ဒါမဟုတ်ဘူးပြန်လာမဲ့ဒုက္ခသည်တွေကိုอิจิปต์ไปท่าราวตีโกลักขะบ่บลูซรูอียิปต์เนี่ยจอร์แดนโตไคไลท์สุบิ๊ดပြောเลยสรว่าปูပြီးတော့ตันเตียရှိเสียဖြစ်လာပါတယ်ဒီ riline ဒီဒီအပြစ်ခတ်စီတကယ်အပြင်းမှုဆိုတာ clothing တွေအများကြီးရှိနေပါသေးရှိ
ဟုတ်ပါတယ်ဒီဒီသမရထရမ့်ပြောနေတယ်လို့ပေါ့ပါလက်စတိုင်းတွေကိုဒီอียิปต์တို့จอร์แดนတို့ပို့မယ်ဆိုတဲ့ကိစ္စဒါရောနောက်ပိုင်းမှာဖြစ်လာနိုင်လား
အခုလောလောဆယ်ကတော့အများကြီးသိတဲ့အတိုင်းပဲอียิปต์ကလည်းလုံအောင်လည်းမခံဘူးကျော်ရံကလည်းလက်မခံဘူးအဲ့ဒီပြင်ဂူမရက်သတင်းမှာပဲကျွန်တော်နောက်ဆုံးတက်တယ် German Foreign Minister ကနိုင်ငံခြားရေးဝန်ကြီးကသူတို့လက်မခံဘူးတာဟုတ်ငါဥရောပသမဂ္ဂကိုသူကိုစားပြုလို့ပြောရတာမဖြစ်နိုင်ဘူးဆိုတော့ပြောတယ်ဆိုတော့လောလောဆယ်တော့ဒီဟာမဖြစ်နိုင်ပါဘူးဒီကိစ္စဒါပေမဲ့ Jordan မှာကတော့ Palestine ဒုက္ခသည်တွေဟိုကဒီဒုတိယကမ္ဘာစစ်ပေါ်ဖြစ်ပြီးနှစ်ချမ်းခွဲပြီးတော့စစ်ဖြစ်ကြတာက Palestine ဒုက္ခသည်တွေဟာအကုန်လုံး Jordan ဘက်ကိုနေခဲ့ရတာပါဂျော်ရမ်မှာပါလက်စတိုင်းဒုက္ခသည်စခန်းရှိရယာရှာအာရဖတ်တို့ဘာလို့လဲပဲဂျော်ရမ်မှာရှိနေတဲ့ဒုက္ခသည်စခန်းကနေပြီးတော့ထရမ့်ပေါက်လာခဲ့တဲ့ကောင်းဆောင်တွေဖြစ်ပါတယ်ဆိုတော့အခုထိလည်းပဲဂျော်ရမ်နိုင်ငံဘက်ချမ်းမှာပါလက်စတိုင်းဒုက္ခသည်နှစ်သန်းခွဲလောက်ရှိပါသေးတယ်ဒါပေမဲ့အခုတော့သူတို့လက်မခံဘူးလို့ပြောတယ်ဆိုတော့ဒေါ်နယ်ထရမ့်ကတော့မပြောတော့ဘူးအခုလောလောဆယ်မှာတော့သူကညင်သွားတယ်ဆိုတော့ဒီဟာကိုအတင်းဖိအားပေးတိုင်းလဲပုံပြီးဖြစ်မယ်อียิปต์ก็สรุปสิอิสราเอลเนี่ยตัวอเปกขะยะเซยญญญอยู่ท่าราဖြစ်တယ်အဲ့ဒါတော့မပြတ်သွားနိုင်တယ်တိတ်ပြီးတော့လာပြီးဖိအားမပေးဘူးလို့ပြောတယ်ဟာမတ်စ်ကတော့လုံအောင်ဖြစ်နိုင်ကြမရှိဘူးပြန်တိုက်မှာပဲဆိုတော့ပြောတယ်ဒီကိစ္စကိုဆိုတော့တနည်းအားဖြင့်ပြောရင်တော့ဒေါ်နယ်ထရမ့်ဟာပါလက်စတိုင်းအရေးကိုဒီ two state policy ပေါ့လေဟိုကနိုင်ငံဟူထားမယ်ဆိုတော့မင်းပင်ပြီးတော့တကယ်တစ်ခါတစ်ခုလုံးကိုอิสราเอลလက်ထက်ကိုထွက်ကျင်တဲ့သဘောဆိုတော့သုံးသပ်ကြပါတယ်တချို့ကတော့ဟာပါလက်စတိုင်းဒေသကပါလက်စတိုင်းလူမျိုးတွေကိုလုံးဝဆင်ပလိုက်ဖို့ကြိုးစားနေတာဖြစ်တယ်လို့တော့မှဆွဆွဲကြပါတယ်ဆိုတော့သိပြီးတော့ဒေါ်နယ်ထရမ့်အတွက်လောလောဆယ်တော့မဖြစ်နိုင်ဘူးနောက်တစ်မျိုးပြောင်းပြီးတော့ဘယ်လိုလုပ်ရမလဲမပြောနိုင်ပါဘူးခင်ဗျာဒါကတော့
အဲ့တော့ရှေးလျှောက်မှာရောအစ္စရေးပါလက်စတိုင်းထာဝရညီငယ်ရေးအလားအလားဘယ်လိုခံမနိုင်ပါလဲ
သိဝေးပါတယ်ထာဝရဆိုတာရင်မောဖို့ကောင်းတယ်အစ္စရေးပါလက်စတိုင်းဟာဟိုးရုံးရဖြစ်ခဲ့တာထားလိုက်ပါတော့ဒါပေမဲ့ဒီအခုလောလောဆယ်ပြဿနာစနေတာဟာပထမကဘာစစ်လောက်ကစားခဲ့ရဆိုတော့100ကျော်ခဲ့ပါပြီ။ဒီပေါင်း100ကျော်ခဲ့တဲ့ပฏิပခသိပ်ပြီးတော့တဖြည်းဖြည်းတဖြည်းဖြည်းစပွဲတွေဖြစ်လာတာပို့ပြီးပြင်းထန်တဲ့စပွဲတွေသာဖြစ်လာပါတယ်ဆိုတော့လုံးဝပြဿနာပြေလည်ဖို့ဆိုတာကတော့သူတို့လူမျိုးချင်းစစ်မြတ်ဖို့လိုတယ်။အခုကတော့နိုင်ငံကြီးတွေကသူတို့ရဲ့အကျိုးစီးပွားအထူးသဖြင့် American တို့နိုင်ငံတို့ကသူတို့ရဲ့အကျိုးစီးပွားစောစောကပြောခဲ့လိုပဲ။အရှေ့လေပိုင်းမှာသူကစီးပွားရေးတွေအများကြီးရှိတယ်သူ interest တွေရှိတယ်သူရဲ့လက်နက်ဖောက်သည်တွေဆော်ဒီအရေဗျာတို့နိုင်ငံတွေရှိတယ်ဆိုတော့သူတို့ဆီကလောင်စာတွေအများကြီးရနေတဲ့နေရာဖြစ်တယ်ဆိုတော့ဒီကိစ္စဒီအကျိုးတွေမျှော်ပြီးတော့သူကအတကလုံနေရလဲဖြစ်ပါတယ်ဆိုတော့တကယ်တမ်းပါလက်စတိုင်းပြည်သူတွေရဲ့အရေးကိုအစ္စရေးပါဝင်ကဘာကစာနာကြပါရဲ့လားတချို့အင်းကြီးနိုင်ငံတွေကတောင်မှတစ်ခါတစ်ခါကြတော့သူတို့နိုင်ငံရဲ့အကျိုးစီးပွားကိုကြည့်ပြီးတော့သူတို့ကအစဉ်ပြေနေ ဒီပါလက်စတိုင်းအရေးကိုမေးထားတယ်ဆိုတဲ့သဘောမျိုးရှိပါတယ်။ဒါကြောင့်လည်းပဲပါလက်စတိုင်းကဟာမတ်တွေကလူကြိုက်များနေကြတာပါ။ပါလက်စတိုင်းမှာတကယ်တော့တည်ဝင်ဖွဲ့ထားပြီးတော့ပါတီရှိရပေါ့လေဖာတာတို့အယ်ဖာတာတို့ဘာလို့ရှိပါလဲ။အဲ့ဒီပါတီဟာရွေးကောက်ပွဲလုပ်တော့လည်းပဲဟာမတ်ပဲအပြတ်တတ်နိုင်တယ်။အဲ့ဒါကြောင့်ဒါမှဟာမတ်ကိုမဲမဲအနာမလွှဲပဲနဲ့လူတွေကိုပဲအစိုးရအဖြစ်နဲ့ဆက်ခံထားတယ်ဆိုတော့အခုလည်းပဲရှိကိုဒီပုံစံပဲဖြစ်လာမလားဒီပုံစံဖြစ်ပေါ်တော့မှအနိုင်နဲ့ကျိုးစားရမှာဖြစ်ပါတယ်အလားတူစွာပဲအစ္စရေးနိုင်ငံတည်ဆင်းမှုနဲ့အစ္စရေးနိုင်ငံလုံခြုံရေးကိုလည်းပဲအလုံးကအသိမှတ်ပြုပြီးတော့လက်ခံမှာဖြစ်ပါတယ်အဲဒီတော့ယေရှုမှာနိုင်ငံရေးထာဝရရဖို့ဆိုတော့အင်မတန်ခက်ခဲတဲ့ကိစ္စလို့ပြောမှာဖြစ်ပါတယ်ညီတို့
ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်